ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တို့မှဖွဲ့စည်းထားတဲ့လွှတ်တော်ရေးရာကော်မတီတွေမှာကော်မတီတစ်ခုကိုအဖွဲ့ဝင်15ဦးစီပါဝင်ပါတယ်။အဲ့ဒီရေးရာကော်မတီတွေမှာပါဝင်ကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်ပေးအပ်တဲ့အခါမှာကြိုတင်အကြောင်းကြားတာစိတ်ပါဝင်စားမှုရှိမရှိကိုမေးမြန်းတာတွေမရှိဘဲကိုယ်စားလှယ်တွေကိုကော်မတီတစ်ခုချင်းစီမှာထည့်သွင်းလိုက်တဲ့သဘောမျိုးရှိတယ်လို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်။ဒါအပြင်ကော်မတီဥက္ကဋ္ဌနဲ့အတွင်းမှုကလွှဲရင်ကော်မတီဝင်တွေကိုတစ်ခြားစစ်ဆေးမှုမရှိဘဲရွေးချယ်မှုတွေရှိတယ်လို့ပြောကြပါတယ်။ပြည်သူ့လွှတ်တော်မှာဥပဒေချမ်းကော်မတီ၊ငွေစည်းကော်မတီ၊လွှတ်တော်အခွင့်အရေးကော်မတီ၊တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီ၊သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီနဲ့တိုင်းရင်းသားရေးရာကော်မတီစတဲ့ကော်မတီ24ခုရှိပါတယ်။ပြည်သူ့လွှတ်တော်ကဖွဲ့စည်းထားတဲ့အစိုးရရဲ့အာမခံချက်များ၊ဂရီးကဝတ်များနဲ့တာဝန်ခံချက်များစစ်ဆေးရေးကော်မတီအဖွဲ့ဝင်ဒေါက်ကင်ဆော့ဝေကပြည်သူ့လွှတ်တော်မှာရှိတဲ့ကိုယ်စားလှယ်400ကျော်အားလုံးကိုရေးရာကော်မတီအသီးသီးမှလစ်လက်မှုမရှိအောင်ထည့်ရတာကြောင့်ကျိုတင်အတိမပေးနိုင်တဲ့သဘောမျိုးဖြစ်တယ်လို့ပြောပါတယ
်။ကော်မတီက24ခုဖြစ်တဲ့အခါကျတော့လူဝအန်တီတို့ကတက်မှတ်တော်သားအပါအဝင်ပြည်သူ့လွှတ်တော်မှာဆို400ကျော်ရှိပါတယ်။ဒါကြောင့်ဒီ400ကျော်ကိုဘယ်တယောက်မှပေါ့နော်မလက်အောင်ပေါ့နော်ဘယ်ကော်မတီတစ်ခုမှကိုယ်စားလှယ်တယောက်ပါအောင်တော့သူတို့ဒီလိုထိတာဖြစ်ပါလေ
။ဥပဒေချမ်းကော်မတီ၊ငွေစည်းကော်မတီ၊လွှတ်တော်အခွင့်အရေးကော်မတီနဲ့အစိုးရရဲ့အမခံချက်များဂရီကုဝတ်များနဲ့တာဝန်ခံချက်များစစ်စစ်ရေးကော်မတီတို့ရဲ့တက်တန်းဟာ9နှစ်ဖြစ်ပါတယ်။တခြားကော်မတီတွေရဲ့တက်တန်းကတော့တစ်နှစ်ဖြစ်ပြီးစိတ်ပါဝင်စားမှုမရှိရင်လွှတ်တော်ဥက္ကဋ္ဌကိုအသိပေးပြီးနှုတ်ထွက်ခွင့်ရှိတယ်လို့တခြားကော်မတီကိုပြောင်းခွင့်ရှိတယ်လို့ဒေါက်ကင်ဆော့ဝေကပြောပါတယ်။လက်ရှိပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီမှာတာဝန်ပေးအပ်ခြင်းခံရတဲ့လွှတ်တော်ကိုယ်စားလှယ်ဦးလာစောကသူဘာမှမသိရှိပဲဗန်များကော်မတီမှာတာဝန်ပေးအပ်ခံရတဲ့အတွက်အစမပြေရင်နှုတ်ထွက်မယ်လို့ပြောပါတယ်။
အဲဒီကော်မတီတစ်ခုမှာဖြစ်တော့ကျွန်တော်ကော်မတီကိုမှပြောလိုက်ပါတယ်ကျွန်တော်ဒီဘာပေါ်မှာကျွန်တော်စိတ်ဝင်စားမှုမတက်နေတယ်လုံးလည်းမလုံးနိုင်ဘူးကျွန်တော်ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့အသိပညာကလည်းဘာမှမရှိဘူးကျွန်တော်မလုံးနိုင်ဘူးပေါ့လေအဲ့တော့နောက်တစ်ခုကကျွန်တော်လည်းတွေ့မှုလင်းပြောလိုက်ပါတယ်ကျွန်တော်ကဟိုလောလောဆယ်ပေါ့ဗျာနိုင်ငံပါတီမှာလုပ်ခဲ့တဲ့ကာလတစ်ချောင်းမှာ peace process မှာကျုံဝင်နေတော့ political framework ဆွဲတဲ့ကိစ္စတို့နော်တခြားတိုင်းဒေသကြီးရဲ့ကိစ္စတို့ federal ကိစ္စတို့အဲ့ဒါမျိုးပဲကျွန်တော်လုပ်ချင်တယ်ဒီကြံတာကတော့ကျွန်တော်ဘာမှမလုပ်ချင်ဘူးဒါကျွန်တော် choice ပဲအဲ့တော့ကျွန်တော်ပြောလိုက်ပါတယ
်ဒါအပြင်လွတ်တော်တွေအသက်ဝင်အားကောင်းလာဖို့ဆိုရင်သက်ဆိုင်ရာလွတ်တော်ရေးရာကော်မတီတွေတောင်းတင်းခိုင်မာဖို့နဲ့ကော်မတီဝင်တွေစိတ်ပါဝင်စားမှုရှိဖို့လိုတယ်လို့ပြောပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဦးရဲထွန်းကလွတ်တော်ဥက္ကဋ္ဌတွေအနေနဲ့ကော်မတီထဲမှာပါဝင်မဲ့အဖွဲ့ဝင်တွေရဲ့စိတ်ဝင်စားမှုနဲ့ကျွမ်းကျင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတူးချင်းကိုမေးမြန်းဖို့အခက်အခဲရှိတယ်ဆိုရင်လည်းသက်ဆိုင်ရာပါတီတွေရဲ့ဥက္ကဋ္ဌတွေကိုတော့မေးမြန်းတိုင်ပင်သင့်တယ်လို့ပြောပါတယ်။
အမှားမေးတဲ့နာပေါ့တိုင်းသားပါတီတွေကိုကြတော့လေသူကတူးချင်းမမေးနိုင်ရင်တောင်မှပါတီကောင်းဆောင်တွေကိုသူကအရင်ကျွန်တော်တို့တော့ဒီလိုအစီအစဉ်ရှိတယ်ခင်ဗျားတို့ကိုယ်စားလှယ်လွှတ်တော်အမတ်တွေတဲကဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့ထည့်ခြင်းတယ်နည်းနည်းသူတို့ရဲ့စိတ်ဝင်စားမှုနဲ့ဟိုဟာကိုပေးပါဆိုပြီးတော့အဲ့ဒီလိုမျိုးတောင်းတင်တာပေါ့ကိုယ့်ပါတီကိုတောင်းတယ်ဆိုရင်သူများအဲ့ဒါပါတီတွေလည်းတောင်းတင်တာပေါ့နော
်ပြီးခဲ့တဲ့လွှတ်တော်မှာလည်းကော်မတီတွေထဲမှာပါဝင်မဲ့အဖွဲ့ဝင်တွေရဲ့သဘောထားတွေကိုမေးမြန်းခြင်းမရှိဘဲထည့်သွင်းခဲ့တာတွေရှိတယ်လို့ဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဒေါ်ရှိလာနန်တောင်ဟာအမျိုးသားလွှတ်တော်ကဖွဲ့စည်းထားတဲ့တိုင်းရင်းသားရေးရာကော်မတီဥက္ကဋ္ဌဖြစ်ပါတယ်ဒေါ်ရှိလာနန်တောင်ကသူ့အနေနဲ့အဲ့ဒီကော်မတီမှာဥက္ကဋ္ဌဖြစ်တာဝန်ယူဖို့ကြိုတင်သိရတာမျိုးမရှိကြောင်းနဲ့NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေတင်ပြတဲ့ကိုရေးရာဇဝင်နဲ့လုပ်ငန်းအတွေ့အကြုံအချက်အလက်တွေပေါ်မှာမူတည်ပြီးရွေးချယ်ခံရတယ်လို့ယူဆကြောင်းပြောပါတယ
်။ကျမတို့ဖော်မတွေဖြည့်တဲ့အခါမှာတော့ကိုရေးရာဇဝင်နေဖြည့်ရတာလေ။အဲ့ဒီမှာကျမရဲ့အမျိုးကကချင်ရှားလို့ထည့်ထားတာလူမျိုးကပြီးရင်ကျမကတက္ကသိုလ်ကအင်္ဂလိပ်စာပါမောက္ခဖြစ်ပါတယ်ဆိုတဲ့ဟာသူတို့အဲ့ဒါလည်းသိတယ်ချင်းတယ်။ပြီးရင်ကျမမြစ်နာတက္ကသိုလ်မှာကချင်စာပေနဲ့ရင်ပေးမှုကော်မတီဥက္ကဋ္ဌ6နှစ်လောက်တယ်ဆိုတာလည်းရေးထားတယ်အဲ့ဒါတွေကိုရှိပြီးတော့ခန့်တယ်လို့ကျမအဲ့လိုပဲထင်ပါတယ
်ဒါအပြင်ပြည်တွင်းချင်းချင်းဖော်ဆောင်ရေးနဲ့ပတ်သက်ပြီး NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ညွှန်ကြားချက်အတိုင်းအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့ပြောပါတယ်လွှတ်တော်ကိုယ်စားလှယ်တချို့ကတော့ကော်မတီဝင်တွေကိုသူတို့ကျွမ်းကျင်မှုရှိတဲ့စိတ်ဝင်စားရဘာသာရေးအလိုက်ဦးစားပေးအဆင့်တက်မှတ်ပြီးရွေးချယ်ခဲ့မယ်ဆိုရင်ပိုအားကောင်းတဲ့ရေးရကော်မတီတွေဖြစ်လာမယ်လို့ပြောကြပါတယ်ခင်ဗျာ